ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့243နှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်ဒီနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ပဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ်။ဝါရှင်တန်မြို့တော်ကသမ္မတဟောင်းအီဗရာဟမ်လင်ကွန်ကိုအကုန်ပြုထားတဲ့အစာဦးရှိမှာသမ္မတကမိန့်ခွန်းပြောကြားမယ့်အပြင်သူ့အဆို Salute to America American ကိုဥညွတ်ချင်းဆိုတဲ့အခမ်းအနားနဲ့ American ရဲ့စစ်ရေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။သမ္မတရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကအတည်ပြုပါတယ်။ကြီးရည်လေးနဲ့ Marine ကန်တက်တက်အပြင်ကန်းကြီးဆောင်တက်တွေကအဆင့်မြင့်ရာရှိကြီးတွေလည်းတက်ရောက်ကြမှာပါ American လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအားဖြင့်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမ္မတတွေလည်းမိန့်ခွန်းပြောကြားလေးမရှိပါဘူးစစ်တပ်ကလည်းကင်းကင်းနေလေးရှိတာပါအခုတော့သမ္မတကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရာလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ် American ခွန်တန်းပြည်သူတွေရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမဲ့အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်။တမရစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့ဒဂိုကောင်းဆန်တဲ့တမရရဲ့နိုင်ငံအတွက်အရက်အရှက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုတန်းရေးရာကော်မတီဥက္ကဋ္ဌက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူတော်ကတော့မျိုးချစ်စိတ်ပြတာတဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။